အင်္ဂါနေ့တုန်းကအမေရိကန်ထက်လွှတ်တော်မှာကျင်းပတဲ့အင်ဒိုပစိဖိတ်ဒေသတွင်လူ့အခွင့်အရေးဒီမိုကရေစီနဲ့ဥပဒေစိုးမိုးရေးဆိုင်ရာကြားနာပွဲမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကြီးမားပြင်းထန်လာတဲ့ပြစ်မှုကျူးလွန်မှုတွေကိုရေးယူနိုင်ရေးဖိအားပေးနိုင်တဲ့နည်းလမ်းတွေကိုအမေရိကန်အထက်လွှတ်တော်အမတ်တွေကအဓိကဆွေးနွေးခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေပိုပြီးလှုပ်လာမဲ့ဥပဒေကိုအမေရိကန်လွှတ်တော်ဘက်ကမကြခင်ပြဋ္ဌာန်းဖို့ရှိနေကြောင်းကျန်းနာပွဲမှာကိုယ်တိုင်ထွက်ဆိုခဲ့တဲ့မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်မတ်အင်ချင်းနိုင်ကအပြည့်အစုံတင်ပြပါမယ်ရှင
်ဧပြီလ9ရက်နေ့ကအမေရိကန်ထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှပြုလုပ်တဲ့ကျန်းနာပွဲရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့အများစုကော်မတီအဖွဲ့ဝင်ဖြစ်ပြီးကျန်းနာပွဲဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့ Republican ထက်လွှတ်တော်အမတ် Cory Gardner ကအခုလိုအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် This hearing will be the first hearing in a three-part series to examine the implementationof the Asia Reassurance Initiative
Act. ဒီကျန်းနာပွဲဟာ AIA လို့ခေါ်တဲ့ Asia Reassurance Initiative Act အာရှရေးရာခိုင်လုံစိတ်ချရမှုဆောင်ရွက်ရေးဥပဒေအကောင့်တွေဖော်နေတာကိုအပိုင်းသုံးပိုင်းခွဲပြီးစစ်ဆေးမယ်ထက်ကပထမပိုင်းဖြစ်ပါတယ်။အထက်လွှတ်တော်မှမာကင်နဲ့ကျွန်တော်ဦးဆောင်ပြီးတော့အထက်နဲ့အောက်လွှတ်တော်မှ135ဦးပါဝင်လက်မှတ်ရေးထိုးပြီးတော့ဒီဇင်ဘာလ31ရက်2018ခုနှစ်မှာဥပဒေဖြစ်အတည်ပြုပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်။ဒီနေ့ကျန်းနာပွဲမှာIndo Pacific ဒေသတွင်းလူ့အခွင့်အရေးဒီမိုကရေစီနဲ့ဥပဒေစိုးမိုးရေးကိစ္စတွေကိုအဓိကဆွေးနွေးမှာဖြစ်ပါတယ
် Indo Pacific ဒေသတွင်းလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ American လွှတ်တော်ဘက်ကအစိုးရိမ်ဆုံးကိစ္စကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ Rohingya အကြက်တဲဖြစ်ပြီးကြားနာပွဲကိုတက်ရောက်ခဲ့တဲ့အထက်လွှတ်တော်အမတ်အားလုံးကဒီကိစ္စကိုဘယ်လိုနည်းလမ်းတွေနဲ့ဖြေရှင်းဆောင်ရွက်ကြမလဲဆိုတာဗက်ပေါင်းစုံတောင်ပေါင်းစုံကနေမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်ကြားနာပွဲမှာအဓိကဆွေးနွေးခဲ့သူဖြစ်တဲ့အနည်းစုကော်မတီအဖွဲ့ဝင် Democrat အထက်လွှတ်တော်အမတ် Edward Markey ကလည်း Rohingya အရေးကိစ္စမှာ American ဘက်ကဘာတွေလုပ်နိုင်မလဲဆိုတာဆွေးနွေးပွဲမှာနည်းလမ်းရှာဖို့လဲတိုက်တွန်းခဲ့ပါတယ
် Today's hearing is an opportunity to give a voice to the voiceless.and to discuss what America can should and must
ဒီနေ့ကြားနာပွဲဟာဖိနှိပ်ခံရသူတွေရဲ့အတန်တွေကိုအားလုံးကြားနိုင်ဖို့ထုတ်ဖော်တဲ့အခွင့်အလမ်းဖြစ်ပါတယ်ဖိနှိပ်ညှိနှိုင်းခံရသူတွေကိုကာကွယ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေလုပ်နိုင်သလဲဘာတွေလုပ်သင့်သလဲမဖြစ်မနေဘာတွေလုပ်ရမလဲဆိုတာဆွေးနွေးကြမှာပါအရေးအကြီးဆုံးချက်ကတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့ကြီးမားပြင်းထန်လာတဲ့တိုက်ခိုက်မှုကြီးဖြစ်ခဲ့တာနှစ်နှစ်လောက်ကြာလာပြီဆိုတာပါပဲရိုဟင်ဂျာဒုက္ခသည်8000နီးပါးမောင်းထုတ်ခံရတဲ့ဖြစ်ရနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကနေပြီးတော့လူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ခေါ်ပေါ်ခဲ့ပြီးတဲ့အချိန်မှာထရမ့်အစိုးရကတော့ဒီလိုလိုက်ပြီးတော့အကဲဖြတ်သတ်မှတ်ဖို့မရှိဘူးဆိုတာသိပြီးတော့အသိသာထင်ရှားနေပါတယ
်ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူနိုင်ရေးအလေးပေးဆွေးနွေးခဲ့ကြသလိုဒီလိုပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့တရားဝင်ဥပဒေကြောင်းဆိုင်ရာစီစစ်သတ်မှတ်ချက်ကိုလွှတ်တော်ကိုတင်ပြဖို့အမေရိကန်နိုင်ငံရဲ့ဌာနကိုဖိအားပေးတောင်းဆိုထားကြောင်းအထက်လွှတ်တော်အမတ်ယန်းကပြောကြားခဲ့ပါတယ်။ကြားနာပွဲမှာရိုဟင်ဂျာကိစ္စကိုထွက်ဆိုခဲ့တဲ့မြန်မာရိုဟင်ဂျာများအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကလည်းအမေရိကန်လွှတ်တော်ဘက်ကမြန်မာစစ်တပ်ကတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေတိုးမြှင့်လုံဆောင်ဖို့ရှိနေတာတွေ့ရကြောင်း VOE ကိုပြောပါတယ
်။အဓိကကျွန်တော်တို့ဒီမှာပြောခဲ့တာက sanction ကိုထပ်ပြီးမြင့်တင်ဖို့ရဲ့အထူးသဖြင့် sanction မှာစစ်တပ်နဲ့ပတ်သက်တဲ့ community တွေကိုလေ sanction လုပ်ဖို့နောက်ပြီးတော့ American ဆိုရအနေနဲ့ genocide ကိုအတိအမဲ့ပြုဖို့ဒီဟာတွေကိုသူတို့ကထပ်ပြီးတော့ဥပဒေပြဋ္ဌာန်းဖို့သူတို့အနေနဲ့ထပ်လုပ်မယ့်အစီအစဉ်မှာရှိနေတယ်။အလာမဲ့တပတ်နှစ်ပတ်အတွင်းတစ်ခုတော့ဥပဒေတစ်ခုပြဋ္ဌာန်းဖို့ရှိတယ်
။ဟုတ်ကဲ့ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာအထက်လွှတ်တော်အမတ်တွေဘက်ကမေးမြန်းသွားတဲ့ပုံမှာဒါနဲ့ပတ်သက်လို့အဓိကဘာပြောခဲ့လဲရှင
်။ရိုဟင်ဂျာတွေကမြန်မာပြည်မှာ80ရာခိုင်နှုန်းနီးပါးထွက်ပြေးသွားပြီ။အခုရှိမယ်ဆိုရင်လည်း9သိန်းနီးပါးပဲရှိတယ်။အဲ့ဒီထွက်ကြောင်းရိုဟင်ဂျာတွေနိုင်ငံတကာမှာဩပြည်တွင်းမှာဩအကာအကွယ်ပေးဖို့လိုအပ်တယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြထားပါတယ
်။အထက်လွှတ်တော်အမတ်မစ္စတာယန်းကနေပြီးတော့သူမေးခွန်းထုတ်သွားတဲ့အထက်မှာလာမယ့်2020ရွေးကောက်ပွဲကနေပြီးတော့ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ပြန်လည်တင့်မြတ်ရေးဘာတွေလုပ်သင့်တယ်လဲဆိုတဲ့မေးခွန်းမျိုးမေးသွားတဲ့ပုံမှာဦးထွန်းခင်ဘလို့တုံ့ပြန်ခဲ့လဲရှင်
။ဒေါ်ဆဲဆူဂျီအစိုးရလက်ထက်မှာလေအခြေအနေကတော့ ော်တော်လေးဆိုးဝါးနေတဲ့အနေထားမှာရှိတယ်မီဒီယာတွေပိတ်ပင်ထားတာတို့တိုင်းရင်းသားတွေအခွင့်အရေးတွေပိတ်ပင်ထားတာအများကြီးရှိတယ်အဲ့ဒီအထွက်ကြောင့်ကျွန်တော်တို့ရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးအပြည့်အဝပေးပြီးတော့ရွေးကောက်ပွဲမှာအမတ်အဖြစ်ပါဝင်ချိန်ပြောင်းခြင်းနဲ့ရွေးကောက်ပွဲမှာရိုဟင်ဂျာတွေမင်းပေးပိုင်ခွင့်ကိုပေးဖို့လိုအပ်တယ်ဆိုတဲ့ဟာကိုလည်းကျွန်တော်ထောက်ပြထားပါတယ
်။မနေ့ကအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှပြုလုပ်တဲ့ Indo Pacific Data တွင်လူခွင့်ရေးဒီမိုကရေစီရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာကြားနာပွဲမှာရိုဟင်ဂျာအရေးကိစ္စအပြင်တရုတ်နိုင်ငံမှာဖိနှိပ်ခံရတဲ့တိဘက်နဲ့ဟွီဂါလူမျိုးစုတွေရဲ့အရေးကိုလည်းကြားနာခဲ့ပါတယ်ရှင်။